မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ3ရက်တောက်ကြနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ1925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော်မှာပါ
မင်္ဂလာပါရှင်ကျမခင်ပြီးထွေးပါEU ဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုတင်သွင်းတဲ့သံမဏိနဲ့အလူမီနီယံသတ္ထုတွေအပေါ်မှာအမေရိကန်ဆွေးရကဒီကနေ့ကစပြီးတော့ခွန်တွန်းမြင့်စီကြလိုက်ပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံဆက်ဆက်ရေးကောင်းမွန်လာဖို့ရည်ရွယ်ပြီးတော့နှစ်ဖက်အဆင့်မြင့်အရာရှိတွေဒီကနေ့တွေ့ဆုံပါတယ်။တခါစင်ကာပူကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတော့ဒီကနေ့မြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကကာကွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့တွေ့ဆုံပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုက်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ကောင်းပါပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်တန်းဆွေးနွေးပွဲနဲ့ပတ်သက်ပြီးထိပ်တန်းအရာရှိတွေရဲ့ကြိုတင်ဆွေးနွေးနေကြတဲ့သတင်းမှာကတော့
The proposed summit offers a historic opening for President Trump and Chairman Kim to boldly lead the United States and the DPRK into a new era of peace, prosperity,and security.
American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပြောသွားတဲ့အပြည့်အစုံကိုတော့မကြခင်မှာတင်ပြသွားမှာပါ။ဒါအပြင်မြမပြည်တွင်သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းနဲ့တွေ့ဆုံမေးမြန်းချက် American ထုတ်ကုန်ပစ္စည်းတွေပြတ်တာနေတဲ့ရန်ကုန်မြို့ကကုန်စည်ပြပွဲအကြောင်းတွေနဲ့အတူနိုင်ငံတကာသတင်းဆောင်မှာတော့ကမ္ဘာစလိတ်မတောက်ရင်းနဲ့အကြောင်းနောက်ပိုင်းမှာတင်ပြသွားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရထားတဲ့ထိပ်တန်းသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကုဇော်ဝင်းလိုင်တို့ကပြောပြပေးကြပါအောင်ရှင်။
EU ဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုတွေကိုတင်သွင်းတဲ့သံမဏိအပေါ်မှာအခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္ထုအပေါ်မှာတော့အခွန်10ရာခိုင်နှုန်းကိုအမေရိကန်အစိုးရကဒီနေ့တောက်ကြနေကစပြီးတော့တွန်းမြစ်စည်းကြလိုက်တာကြောင့်အတ္တလန္တိတ်ရပ်ဝန်းဒေသနိုင်ငံတွေနဲ့နောက်မြောက်ကိုအမေရိကနိုင်ငံတွေနဲ့အမေရိကန်အခြားမှာကုန်သွယ်ရေးတင်းမာမှုတွေတိုးလာစေပါတယ်တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးစတဲ့နိုင်ငံတွေနဲ့ပတ်သက်လို့တော့သံမဏိနဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်သတ်ဖို့အမေရိကန်ကညှိနှိုင်းခဲ့တယ်လို့အမေရိကန်ကုသန်းရောက်ဝယ်ရေးဝန်ကြီး Wilbur Ross ကသတင်းထောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကတော့အမေရိကန်ရဲ့အခုလိုဆုံးဖြတ်လုပ်ဆောင်မှုနဲ့ပတ်သက်လို့တခြားနိုင်ငံတွေအနေနဲ့လည်းကိုယ့်ရဲ့ပုံမှန်ကုန်သွယ်ရေးကိုမထိခိုက်အောင်ကာကွယ်ဆောင်ရွက်သင့်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့သံမဏိနဲ့အလူမီနီယံပို့ကုန်ကိုတွန်းမြစ်စည်းကြမှုကိုကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဝေဖန်ပြီးတော့ဒီပေါ်မှာသမ္မတ Donald Trump ကတော့ကုန်သွယ်ရေးမှာတခြားသူတွေအသာစီးရနေတာကိုခံနေရတဲ့အမေရိကန်ရဲ့နေရက်တွေကုန်လွန်သွားပြီဆိုပြီးတော့စကလုံးပြင်းပြထန်ထန်သုံးပြီးကြာတာပင်းတွေကတုံ့ပြန်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းအဓိကကြတဲ့ကုန်ထုတ်လုပ်ငန်းတွေမှာအလုပ်ကိုင်ခွင့်လန်းတွေနဲ့စက်ရုံအလုပ်ရုံတွေကိုကာကွယ်ပေးဖို့အတွက်အခုလိုဆောင်ရွက်ဖို့လိုအပ်တယ်ဆိုပြီးတော့သမ္မတ Trump ကအကြိမ်ကြိမ်ပြောဆိုနေတာပါ။သမ္မတရဲ့ဆောင်ရွက်ချက်တွေဟာအမေရိကန်ရဲ့တံမဏိနဲ့အလူမီနီယံထုတ်ကုန်တွေကိုကာကွယ်တာဖြစ်တယ်လို့အမျိုးသားလုံခြုံရေးအတွက်အရေးပါတဲ့ဆောင်ရွက်ချက်တွေဖြစ်တယ်လို့အင်မီရောပြောခွင့်ရ Rich Shah ကလည်း Fox သတင်းဌာနမှပြောဆိုသွားပါတယ်။ဒါပေမဲ့လည်းအခုလောက်ရဲ့အတွက်အမေရိကန်ရဲ့အရေးပါဆုံးမဟာဗျူဟာမြောက်မဟာမိတ်တချို့ကပါချက်ချင်းပဲပြင်းပြင်းထန်ထန်ဝေဖန်နေကြတာပါ။ကနေဒါဝန်ကြီးချုပ် Trudeau ဆိုရင်အခုလိုအခွန်တွန်းမြစ်တာကိုလုံးဝလက်မခံနိုင်တယ်လို့လက်တော့ပြန်သွားမယ်ဆိုပြီးတော့တောင်မှကတိပြုပြောဆိုထားပါတယ်။အလားတူပြည်ထောင်နိုင်ငံသားရေးဝန်ကြီးနဲ့ဥရောပကော်မရှင်အကြီးအကဲတို့ကလည်းအမေရိကန်ကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင်
။နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးအတွက်ရည်ရွယ်ပြီးတောင်နဲ့မြောက်ကိုရီးယားကအဆင့်မြင့်အရာရှိတွေဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှကျင်းပခင်ပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။နိုင်ငံကောင်းဆောင်တွေသဘောတူထားကြတဲ့အကြောင်းအရာတွေကိုအဆင့်ပြေချောမွေ့စွာအကောင့်ထယ်ဖော်နိုင်ရင်းနဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချုံမြွန်ကျွန်းကပမွန်ကျွန်းမှာကျင်းပတဲ့ဆွေးနွေးပွဲကိုမသွားခင်သတင်းတော်တွေကိုပြောကြားခဲ့ပါတယ်။တစ်ဖက်လူအပေါ်ယုံကြည်မှုလေးစားမှုနားလည်မှုစတာတွေပေါ်အခြေခံပြီးဆက်ဆံမယ်ဆိုရင်ကျွန်ုပ်တို့အနေနဲ့ဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာမရှိဘူးလို့ထင်ပါတယ်။ဒါဟာလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံစလုံးကသဘောတူထားကြတဲ့ကိစ္စဖြစ်ပါတယ်လို့ဝန်ကြီးချုံမြွန်ကျွန်းကသတင်းတော်တွေကိုပြောပါတယ်။သမ္မတထရမ့်ရဲ့ခေါင်းဆောင်ကင်ဂျွန်ဦးတို့အကြားထိပ်သီးဆွေးနွေးပွဲကျင်းပရေးအတွက်တန်တမာရေးအရာပြင်ဆင်မှုတွေအရှင်းမြင့်လှုပ်ဆောင်နေကြမှာပဲ။တောင်နဲ့မြောက်ကိုရီးယားအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးကြတာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရဲ့ခေါင်းဆောင်ရဲ့ညာလက်ယုံကင်မြုံချိုးဟာသမ္မတထရမ့်ကိုခေါင်းဆောင်ကင်ဂျွန်အွန်းကိုရန်ရေးပေးလိုက်တဲ့စာကိုဒီကနေ့ပေးအပ်ဖို့ရှိနေပါတယ်။ဒါဟာစင်ကာပူနိုင်ငံမှာဇွန်လ၁၂ရက်နေ့ကျင်းပဖို့ရှိတဲ့ထိပ်သီးဆွေးနွေးပွဲဖြစ်မြောက်ရေးအတွက်လက်တွေ့ကျတဲ့တိုးတက်မှုဖြစ်ကြောင်းနိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။
Shangri-La Dialogue လို့ခေါ်တဲ့ရှေ့တောင်အာရှဒေသတွင်းနိုင်ငံအာရှဒေသတွင်းနိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးကိုတက်ရောက်ဖို့စင်ကာပူကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဟာဒီကနေ့စင်ကာပူဝန်ကြီးချုပ်လီရှန်လုံးနဲ့တွေ့ဆုံခဲ့တယ်လို့မြန်မာဘာဝင်ရှေ့တောင်အာရှနိုင်ငံတွေကကုန်သွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်တိကျတွေ့ဆုံခဲ့ပါတယ်။ ဗီယက်နမ်ကာကွယ်ရေးဝန်ကြီးနဲ့ဒီကနေ့အစောပိုင်းတွေ့ဆုံတဲ့နေရာမှာတော့အရှေ့တောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုဘက်ကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုကာကွယ်ရေးဝန်ကြီးမက်ဒစ်ကထပ်လောင်းအတည်ပြုပြောပါရယ်လာမယ့်ဇွန်လ12ရက်စင်ကာပူမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံနိုင်ခြင်းရှိတဲ့ဒီထိပ်သီးဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မတ်တစ်စင်ကာပူကိုသွားရောက်တာပါဒါကြောင့်လည်း3ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ကိစ္စကိုဦးစားပေးအဖြစ်နဲ့ထည့်သွင်းဆွေးနွေးလိမ့်မယ်ဆိုပြီးတော့အခက်အခဲတွေကခံမှန်းထားကြပါတယ်အချိန်ထဲမှာပဲတရုတ်ဆိုရကဒူဘိုင်ဖြစ်ကျင်းပပြီးတော့အိန္ဒိယနိုင်ငံတွေနဲ့ရေပိုင်းနဲ့အငင်းပွားမှုတွေရှိနေတဲ့တောင်ပြုတ်ပင်လယ်အထွတ်မှာပြည်ခဲ့တဲ့ရက်ပိုင်းတို့ကအမေရိကန်ရေတပ်သင်္ဘောကြီးနှစ်ဆင့်ဖျက်ပောင်းခဲ့တာနဲ့ပတ်သက်ပြီးတော့လည်းတရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေတိုးနေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။စင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue လုံခြုံရေးဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းလည်းတက်ရောက်နေပါတယ်ရှင်
။မကြသေးခင်ကပြစ်ခတ်မှုတွေဖြစ်သွားခဲ့တဲ့အသက်ဖြစ်သွားခဲ့ပြီးအသက်ဆုံးရှုံးမှုတွေရှိခဲ့တဲ့ Texas ပြည်နယ် Santa Fe အထက်တန်းကျောင်းကမိသားစုဝင်တွေနဲ့အသက်မသေးပဲကျန်ရစ်သူတွေကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာတွေ့ဆုံခဲ့ပါတယ်။ Houston မြို့ပြင်မှာရှိတဲ့ကန့်ကျင်ဆောင်တပ်စခန်းအတွင်ပြုလုပ်တဲ့တွေ့ဆုံမှုကိုသတင်းတောက်တွေဝင်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့တွေ့ဆုံမှုနဲ့ဆိုင်တဲ့တချို့သတင်းအချက်လက်တွေတော့ထွက်ပေါ်ခဲ့ပါတယ်။သမ္မတထရမ့်အနေနဲ့နိုင်ငံတော်မှာရှိတဲ့ကျောင်းသားတွေနဲ့ဆရာဆရာမတွေဘေးကင်းလုံခြုံရေးအတွက်ဆွေးနွေးမှုရှိပြီးရိုးသားစွာလှုပ်ဆောင်ပေးလို့ရှိတာကိုတွေ့ခဲ့ရကြောင်းကျောင်းတွင်ပြစ်ခတ်မှုတွေမှာသေဆုံးသွားသူအသက်18နှစ်အရွယ်သားဖြစ်သူ Jarek Blake ရဲ့မိခင် Pamela Stinch က Facebook စာမျက်နှာမှာရေးသားထားပါတယ်။သမရအနေနဲ့မိသားစုဝင်တွေကိုတွေ့ဆုံပြီးဖြစ်စဉ်ကိုမေးခဲ့တယ်လို့အဲ့ဒီလိုမဖြစ်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်မလဲဆိုတာကိုလည်းမေးခဲ့ကြောင်းပြောင်းလဲမှုတွေမကြာခင်ဖြစ်ပေါ်လာတော့မယ်လို့ရေးသားထားပြီးသမရ Trump ကိုလည်းကျေးဇူးတင်ကြောင်း Facebook မှာရေးသားထားပါတယ်။ပြခတ်မှုအတွင်းအသက်16နှစ်အရွယ်သမီးဖြစ်သူကမာလီဗောင်းအသက်ဆုံးရှုံးခဲ့ရတဲ့ရွန်ဒါဟတ်ဆိုသူအမျိုးသမီးကလည်းစစ်ပြန်စစ်မှုရာဟောင်းတွေကိုကျောင်းဆောင်အဖြစ်အလုပ်ခန့်ပေးဖို့သမ္မတထရန့်ကိုအကြံပြုခဲ့တဲ့အကြောင်း AP သတင်းဌာနကိုပြောပါတယ်သမ္မတထရန့်ကဆရာဆရာမတွေကိုလက်နဲ့တက်ဆင်ပေးတင်သလားလို့မေးတာမှာမတက်ဆင်တင်ကြောင်းပြန်ဖြေကြားခဲ့တဲ့ကြားကပဲအချင်းချင်းသမ္မတဘက်ကထပ်ပြောနေတာကြောင့်သမ္မတကိုပြောရတာဟာလူမမဲအရွယ်ကလေးငယ်တူဦးကိုပြောနေရတယ်လို့ခန်းစားရကြောင်းရွန်ဒါဟတ်ကပြောပါတယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့တောက်ကြနေညနေခင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။စပိန်ဝန်ကြီးချုပ်မာရီယာနိုရဂျွိုင်းလွှတ်တော်မှာအယုံကြည်မရှိအဆိုနဲ့ဒီကနေ့ဖယ်ရှားခံလိုက်ရပြီးတဲ့နောက်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ဒရိုဆန်ချက်စ်ဟာစပိန်နိုင်ငံရဲ့ဝန်ကြီးချုပ်သစ်ဖြစ်လာပါတော့မယ်။တာဝန်ထမ်းဆောင်ဆဲစပိန်ခေါင်းဆောင်တဦးအယုံကြည်မရှိအဆိုနဲ့အခုလိုဖယ်ရှားခံရတာကတော့စပိန်ရဲ့ဒီမိုကရေစီစနစ်နှစ်ပေါင်း40ကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်ပါတယ်။လွှတ်တော်နေရာ350ရှိတဲ့အောက်လွှတ်တော်မှာဒီထောက်ခံမဲ180ကန့်ကွက်မဲ169မဲဂျားနေတမဲနဲ့ Mr. Chances မဆိုးသလောက်အသာစီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်အသက်46နှစ်အရွယ် Mr. Sanchez အနေနဲ့ဝန်ကြီးချုပ်တာဝန်တရားဝင်လွှဲပြောင်းယူဖို့ကတော့စပိန်ဘရင်ဆက်ထမမြောက် Philip ရဲ့ရှေ့မှောက်မှာကြံသစ်စာချိန်ဆိုရအောင်ပါစပိန်နိုင်ငံမှာအာနာရှင်ဖရန်စစ္စကိုဖရန်ကိုပြုတ်ချခဲ့ပြီးတဲ့နောက်ဒီမိုကရေစီစနစ်ပြန်လည်တည်ထွင်ခဲ့တဲ့1980ပြည့်လွန်နှောင်းပိုင်းကာလတွေကစလို့ Mr. Chances ဟာစပိန်နိုင်ငံရဲ့ခုနှစ်ယောက်မြောက်ဝန်ကြီးချုပ်ဖြစ်လာမှာပါ Mr. Rajoy ကတော့ဝန်ကြီးချုပ်အဖြစ်နဲ့6နှစ်တာတာဝန်ထမ်းဆောင်ပြီးတော့ယာရုကနေအခုလိုဖယ်ရှားခံရတာပါသူ့ရဲ့ဗဟိုလက်ရာရင်း Popular Party ကအဖွဲ့ဝင်ဟောင်းတွေပါဝင်တဲ့အချင်းပြတ်ခြားစားမှုဖြစ်ရတွေပြီးခဲ့တဲ့သတင်းပတ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာ Mr. Rajoy အခုလိုဖယ်ရှားခံရတာလည်းဖြစ်ပါတယ်လွှတ်တော်အတွင်းအယုံကြည်မရှိအဆိုရလက်ထွက်လာပြီးတဲ့နောက်မှာတော့ဝန်ကြီးချုပ်သစ်ဖြစ်လာမဲ့ Sanchez ကို Rajoy ကလွှတ်တော်အတွင်းမှာပဲတွားရောက်ပြီးတော့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်ရှင်
ကာဇာကမ်းမြောင်နဲ့ဂျော်ဒန်အနောက်ဘက်ကမ်းခြေဒေသမှာရှိတဲ့ပါလက်စတိုင်းလူမျိုးတွေကိုအကာအကွယ်ပေးဖို့အတွက်ကုဝိတ်နိုင်ငံဥဆောင်တင်သွင်းတဲ့အဆိုပြုချက်ကုလသမဂ္ဂလူညုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်တဲ့အခါအမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချဖို့ရှိနေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေအဆုံးသတ်ရေးဆောင်ရွက်တာမှာအခုအဆိုပြုချက်ကတစ်ဖက်သက်ဆန်နေတဲ့လုပ်ရဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောပါတယ်။ဂါဇာဒေသမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်ဟာမတ်စ်အဖွဲ့မှအပြည့်အဝတာဝန်ရှိပေမဲ့အခုတင်သွင်းတဲ့မူကြမ်းထဲမှာဟာမတ်စ်အဖွဲ့နဲ့ပတ်သက်လို့တလုံးတစ်ပါးတောင်ဖော်ပြ ပြောဆိုထားခြင်းမရှိဘူးလို့တမကြီးဟေလီကကြာသာပတိနေ့နောက်ပိုင်းမှာကြီးညာချက်ထုတ်ပြန်ပြောဆိုပါရယ်လူငင်းကောင်စီအဖွဲ့ဝင်တွေကိုလည်းအခုအဆိုပြုချက်ကိုထောက်ခံမဲ့ပေးမယ်ဆိုရင်သူတို့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကဆက်ဆက်ညီနိုင်မှုတွေမှာပါဝင်ဖို့တင့်လျော်တဲ့အများယုံကြည်လက်ခံတဲ့သူတွေဖြစ်လာတော့မှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းနားလည်ရလိမ့်မယ်လို့လည်းတမကြီးဟေလီကသတိပေးပြောဆိုခဲ့ပါရယ်
ကမ္ဘောဒီးယားရွေးကောက်ပွဲမှာသတင်းယူကြမဲ့သတင်းတောက်တွေအနေနဲ့ရွေးကောက်ပွဲရလဒ်နဲ့ဆိုင်တဲ့အသေးစိတ်မိကုံးတွေမမေ့ချဖို့တားမြစ်တာအပါအဝင်ရွေးကောက်ပွဲသတင်းရယူတာနဲ့ဆိုင်တဲ့ကန့်သက်ချက်အစ်တွေကိုထုတ်ပြန်လိုက်တာကြောင့်ဒီကန့်သက်ချက်တွေဟာမရေမရာဖြစ်စေတဲ့အပြင်တမင်ပြစ်မှတ်ထားလုံဆောင်တယ်လို့ဖြစ်နေတယ်လို့လေလာသူတွေကဝေဖန်ပြောဆိုနေကြပါတယ်။သတင်းယူနေစဉ်အတွင်းမှာသတင်းတောက်တွေအနေနဲ့ရွေးကောက်ပွဲရလဒ်တွေကိုသူတို့ရဲ့ထင်မြင်ချက်အတိုင်းဆုံးဖြတ်ချက်ချမရေချဖို့အမျိုးသားရွေးကောက်ပွဲကော်မရှင်ကအခုသတင်းပတ်အတွင်းမှာပဲကြေညာချက်ထုတ်ပြန်တာပါ။ဒါအပြင်မဲယုံတွေမှာခွင့်ပြုချက်မရဘဲမီးမြန်တာတွေပြုလုပ်ခွင့်မရှိသလိုရွေးကောက်ပွဲအပေါ်ယုံကြည်မှုပြက်ပြားသွားစေမဲ့ဘက်ကဦးတည်စေမဲ့သတင်းတွေကိုမလွှင့်ချဖို့ကိုလည်းကော်မရှင်ကထုတ်ပြန်တဲ့သတင်းတောက်များလိုက်နာရမယ့်စည်းကမ်းကန့်သက်ချက်တွေမှာဖော်ပြထားပါတယ်။သတင်းတောက်တွေအနေနဲ့နိုင်ငံရေးနဲ့လူမှုရေးအရာမတည်ငြိမ်မှုကိုဖြစ်စေမဲ့ပုံကိုယ်ရေးအမြင်သဘောထားတွေကိုရေးသားထုတ်ဝေတာမလုပ်ချဖို့လည်းရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့သတင်းတောက်များလိုက်နာရမယ့်စည်းကမ်းကန့်သက်ချက်တွေမှာဖော်ပြထားတာပါ။တဟာသတင်းတောက်တွေအနေနဲ့သူတို့သဘောအတိုင်းပိုင်းခြားဆုံးဖြတ်တာနဲ့ကိုပိုင်တွေးခေါ်တွေကိုသတင်းထုတ်ပြန်ခြင်းမပြုကြဘူးအခုလိုစီကံသတ်မှတ်ချက်တွေကိုထုတ်ပြန်တာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ပြောခွင့်ရဟန်ပူတီယာကကြာသာပင်းနေမှာပြောပါရရှင
်အမေရိကန်ပြည်ထောင်စုကတနင်္ဂနွေလုံးအဆင့် spelling bee အင်္ဂလိပ်စာစာလုံးပေါင်းပြိုင်ပွဲမှာအသက်16နှစ်အရွယ်ကျောင်းသားလေးအနိုင်ရရှိသွားပါတယ်ဝါရှင်တန်ဒီစီမြို့အပြင်မေရီလန်းပြည်နယ်Oxon Hill မှာကြာသပတေးနေ့က93ကြိမ်မြောက်ကျင်းပတဲ့ချန်ပီယံဆုပြိုင်ပွဲမှာ Texas ပြည်နယ် McKinney မြို့ကအိန္ဒိယနယ်ပွား Matik Nemani ဟာငငယ်လေးကတည်းကအနိုင်ရလို့တဲ့ဒီပြိုင်ပွဲမှာချန်ပီယံဖြစ်သွားကြတာပါသူ့အနေနဲ့စိတ်ပိုင်းဆိုင်ရာယဉ်နီးစွာဆက်ဆံခြင်းနဲ့တူညီတဲ့ဘာသာရေးနဲ့စိတ်ပိုင်းဆိုင်ရာလူမှုအတိုင်းအဝိုင်းမှာအတူပါဝင်ဆင်နွှဲခြင်းလို့အဓိပ္ပာယ်ရတဲ့ကိုနိုနီယာဆိုတဲ့စကလုံးကိုပေါင်းပြပြီးအနိုင်ရသွားကြတာပါမေရီလန်ပြည်နယ်အတွင်းက Gaylord National Resort and Convention Center မှာကျင်းပတဲ့အဲ့ဒီအခမ်းအနားမှာသူ့အနေနဲ့တခြားပြိုင်ပွဲ900ကျော်ကိုအနိုင်ရပြီးချန်ပီယံဖြစ်သွားကြတာပါဒါဟာတောင်အာရှတိုက်သားတအုပ်အနေနဲ့ချန်ပီယံဒါမှမဟုတ်ပူးတွဲချန်ပီယံအဖြစ်16ကြိမ်မြောက်အနိုင်ရခြင်းလည်းဖြစ်ပါတယ်ကာတစ်နမနီအနေနဲ့ငွေသားနဲ့တခြားစုချင်းငွေစုစုပေါင်းအမေရိကန်ဒေါ်လာ 42,000 ကျော်ရရှိမှာဖြစ်ပါတယ်
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူဟာအီရန်နိုင်ငံရဲ့အစ္စလာမ်မစ်အုပ်ချုပ်သူတွေကိုပြစ်တင်ဝေဖန်မိမဲ့လို့အချိန်ထဲမှာလည်းအီရန်ပြည်သူတွေနဲ့တမိုင်းဝင်ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့ကြိုးစားတဲ့အနေနဲ့အီရန်ပြည်သူတွေကိုသူချီချူပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုလူမှုကွန်ရက်ပေါ်ကနေဖြန့်ဝေလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ရဲ့ယုံရဲ့ဒီလူမှုကွန်ရက်အကောင့်တွေကနေတဆင့်တင်လိုက်တဲ့တပ်မင်းနဲ့ဆက်ကတ်20ရှိတဲ့အဲ့ဒီဗီဒီယိုထဲမှာတော့အီရန်ပြည်သူတွေဟာကမ္ဘာပေါ်မှာပါရမီအရှိဆုံးနဲ့အထူးကျန်ဆုံးပုဂ္ဂိုလ်တွေထဲမှာပါဝင်တယ်လို့မစ္စတာနာတာယာဟူကပြောဆိုထားပါတယ်ရှင်။
တောက်ချာနေညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမခင်ဖြူထွေးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးခဲ့တာပါရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ထိပ်တန်းအကြံပေးနဲ့နယူးယောက်မြို့မှာတွေ့ဆုံဆွေးနွေးရာမှာတိုးတက်မှုတွေရှိခဲ့တယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်ပြီးကြာရာပတိနေ့ကနယူးယောက်မှာကြိုတင်ညှိနှိုင်းဆွေးနွေးခဲ့ကြတာပါ။ VOA သတင်းထောက် Nick Ching ပေးပို့ထားတဲ့သတင်းလွှာကိုကွန်အောင်ကပြောပြထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံဆွေးနွေးကြဖို့အလားအလာကောင်းနေရှိနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတွေကပြောပါတယ်။ကြာသပတေးနေ့ကတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့အစစ်မြင့်ဆုံးအကြံပေးကင်မြုံချိုဟာအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့နယူးယောက်မှာတွေ့ဆုံခဲ့ပါတယ်။တတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးပြီးတဲ့အခါမှာတော့အခြေအနေတိုးတက်မှုတွေရှိလာတယ်လို့ပွန်ပေယိုကပြောပါတယ်။
Vice Chairman Kim Young-chol is now planning to travel to Washington.
ဥက္ကဋ္ဌကင်မြုံချွန်းဟာဥက္ကဋ္ဌကင်မြုံအွန်းရဲ့စာကိုသူကိုယ်တိုင်ဝါရှင်တန်အထိသွားပေးဖို့အခုအခါမှာစီစဉ်နေပါတယ်။အခုလိုထိပ်သီးဆွေးနွေးပွဲအစီအစဉ်ဟာသမ္မတထရမ့်အတွက်ရောဥက္ကဋ္ဌကင်မအတွက်ပါအမေရိကန်နဲ့မြောက်ကိုရီးယားအကြားငြိမ်းချမ်းရေးခေတ်သစ်ကျွယ်ဝချမ်းသာရေးနဲ့လုံခြုံရေးတို့ကိုဆောင်ကျဉ်းပေးလာနိုင်မယ်။သမိုင်းဝင်အစပြုမှုဖြစ်ပါတယ်။
ဒါပေမဲ့လည်းထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာမြောက်ကိုရီးယားအနေနဲ့သမိုင်းဝင်ဆုံးဖြတ်ချက်မျိုးချမှတ်ဖို့လိုလားနေတယ်လို့အမေရိကန်အရာရှိတွေကပြောပါရယ်။ကြာသပတေးနေ့ကသမ္မတထရမ့်မှာမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အလုံးစုံဖျက်သိမ်းမှုကိစ္စသဘောတူညီမှုရဖို့အစည်းအဝေးတစ်ကြိမ်တည်းမကလူကောင်းလူလိမ့်မယ်လို့ပြောကြပါရယ်။အချက်လက်ခိုင်ခိုင်လုံလုံနဲ့စုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းနိုင်ငံရေးအခက်အခဲတွေကလည်းထောက်ပြပါရယ်။သိပ္ပံနဲ့နိုင်ငံတကာလုံခြုံရေး Institute က David Albright က
You still have to do the hard verification work
အသေးချာစစ်ဆေးရပါမယ်။နျူကလ িয়ার ကင်းစင်ရေး
နျူကလ িয়ার ဆန်းသတ်တဲ့နေရာတွေပိတ်ပစ်ရင်းနဲ့ပလူတိုနီယံနဲ့ယူရေနီယံတွေဘယ်လောက်ထုတ်လုပ်နိုင်တယ်လဲဆိုတာကိုစစ်ဆေးရပါမယ်
။စီးပွားရေးလာလာကောင်းတဲ့အမေရိကန်စီကလူညိုကြီးအာမခံချက်ရဖို့အတွက်မြောက်ကိုရီးယားဟာနျူကလ িয়ার လက်နက်အစီအစဉ်တွေကိုအမြန်ဆုံးဆွလွတ်မယ်လို့ယူဆကြောင်းလဲအော်ဘရိုက်ကပြောပါရယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာဆိုရတာဝန်ရှိသူတွေနဲ့အစ်မြင့်အရာရှိတချို့ကိုမကြသေးခင်ကစားလို့အချစ်ပြတ်ချစားမှုတွေနဲ့ဆက်နွယ်ပြီးစုံစမ်းစစ်ဆေးနေတဲ့သတင်းတွေထွက်ပေါ်လာပါတယ်။အခတိလိုက်စားမှုတိုက်ဖြတ်ရေးသမရဥဝင်းမြင့်ကိုယ်တိုင်တကြံနှစ်တကူမိကုံမှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်မှာပဲစပြီးတော့တွေးမြင်လာရတဲ့အရေးယူကင်တွယ်မှုတွေနဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။အယက်သားအစုရလက်ထက်အခတိလိုက်စားမှုတိုက်ဖြတ်ရေးအစီအစဉ်အပေါ်အားရတာအားမရတာအချင်းပြတ်ချစားတဲ့လုပ်ရက်တွေအတွက်ဘေကန္နဘေဌာနတွေမှာအဓိကဖြည့်ရှင်းဖို့လိုနေသေးလဲဆိုတာတွေအပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလားအစီအစဉ်ကကြိုဆိုပါရရှင
်။ VOA America အတန်းရဲ့တိုက်ရိုက်လေလားအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေလားအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေတောက်ကြနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာပြည်ရင်းမှာသတင်းလွတ်လပ်ခွင့်တိုးတက်အောင်ကြိုးပမ်းနေတဲ့တချိန်ထဲမှာပဲသတင်းမီဒီယာသမားတွေဖက်ကလည်းမီဒီယာကျင့်ဝတ်နဲ့အညီစောင့်ထိုင်းလှိုင်နှားဖို့လိုအပ်ပါတယ်လို့ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းကတိုက်တွန်းလိုက်ပါတယ်။နေပြည်တော်ကိုရောက်ရှိနေတဲ့အက်ဒီတာဒေါခင်ဆိုဝင်းကဒုတိယဝန်ကြီးဦးအောင်လာထွန်းကိုတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
အဲ့တော့ကျင့်ဝတ်ဒီမီဒီယာကျင့်ဝတ်နဲ့ပတ်သက်လို့ဆရာဘလိုများအခုလောလောဆယ်ဖြစ်နေတဲ့အခြေအနေတွေပေါ့လေဘလိုသုံးသပ်လို့ရပါလဲရှင်
။မီဒီယာကျင့်ဝတ်ကိုပြောရင်တော့ကျွန်တော်စိတ်ခံရမလားမသိဘူးထင်ပါတယ်။မီဒီယာကျင်းဝန်းပိုင်းမှာတော်တော်အားနေတာတွေ့ပါတယ်အတူတူငေရွေတဲ့သတင်းသမားတွေအဲ့ဒါလည်းကျွန်တော်အပြည့်ပြောတော့မဟုတ်ပါဘူး။ဟောကျွန်တော်တို့စနေတရားလက်ချင်းတင်ကြမှုအားနေတဲ့ပိုင်းရှိပါတယ်။အရေးတွေ့ရလိုက်တော်တော်များလာပါတယ်။မီဒီယာကျင်းဝန်းမှာအဲ့ဒီဟာမှာမီဒီယာကျင်းဝန်းလိုက်နာမှုနဲ့ပတ်သက်ရင်သတင်းသမားတွေရဲ့မီဒီယာကျင်းဝန်းလိုက်နာမှုနဲ့ပတ်သက်ရင်အစိုးရဌာနအဖွဲ့အစည်းတွေဟာသိအရေးကြီးပါတယ်။ဘာလို့ဆိုတော့မီဒီယာကျင်းဝန်းထဲမှာတစ်ခုကပါပါလဲဆိုတော့ balance ဖြစ်ရမယ်ဆိုတော့ပါပါတယ်။အဲ့ဒါသတင်းသမားတွေမှာကသတင်းတစ်ခုကြားပြီဆိုရင်ဆက်သွေးရတယ် verify လုပ်ရတယ်။မှန်ကန်ခဲ့ရင်တော့ပို့ပြီးတော့details ကိုတောင်းရတယ်အဲ့ဒီအခါမှာကြာရင်သက်ဆိုင်ရာအစိုးရဌာနအဖွဲ့အစည်းကပုဂ္ဂိုလ်တွေကမီဒီယာသမားကိုရှောင်နေပြီဆိုတော့သွားပြီအဲ့ဒီမီဒီယာသမားကိုတစ်ဖက်သက်ဖြစ်အောင်အတင်းအကျပ်တိုက်တွန်းလိုက်တယ်လို့ဖြစ်နေပါတယ်အဲ့ဒီဟာကိုလည်းကျွန်တော်တို့ကတော်တော်စိုးရိမ်ပါတယ်ကျွန်တော်ကအဲ့
တော့ access to information ပေါ့လေ
မှန်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပို့ပြီးတော့တိုးတက်အကောင်းဆုံးအောင်လုပ်ဖို့လိုတဲ့သဘောပေါ့န
ော်မှန်ပါတယ်ခင်ဗျာမှန်ပါတယ်ဒါကသိအရေးကြီးတဲ့အခိုင်းပါပဲသတင်းရယူခွင့်ဟာတော်တော်လေးကိုကျွန်တော်ဝင်လာခါးစားဆိုလဲကျွန်တော်ကခုလေးလာပဲရှိပါသေးတယ်တော်တော်လေးအားနေတာတွေ့ရပါပါအဲ့လိုသက်ဆိုင်ရာဌာနကဒီတာဝန်ရှိပုဂ္ဂိုလ်တွေကဖြည့်ချဖို့ပြက်ကွက်တာဟာလေဒီ access to information နဲ့ခုနပြောတဲ့ဟာ balance ဖြစ်ဖို့ဟာ balance coverage ကိုအဟံတာကြီးတစ်ခုဖြစ်နေတယ်ဆိုတာကျွန်တော်တွေ့ရပါတယ်ခင်ဗျဟု
တ်ကဲ့ပါအခုတော့ကျွန်တော်တို့သတင်းမီဒီယာအနေနဲ့ပေါ့နော်ဟိုတယ်လီဖုန်းဆက်ပြီးတော့ဝန်ကြီးဌာနအသီးသီးကိုစူးစမ်းပြီးတော့မေးကြတာရှိပါတယ်ဘာလို့ဆိုတော့အများအားဖြင့် balance ပြအောင်လုပ်ရပါတယ်သတင်းတစ်ခုလုပ်ပြီးဆိုလို့ရှိရင်ဒါပေမဲ့အခုဟိုလက်လက်တလောဖြစ်နေတဲ့ကိစ္စကတော့ဥမာပြည်သူရဲတပ်ဖွဲ့ဆိုတော့ပြည်သူရဲတပ်ဖွဲ့ဆိုပြီးရင်လက်တလောဖြစ်သွားခဲ့တဲ့အမှုနဲ့ပတ်သက်တဲ့တဲ့ကြောင့်သူတို့မှလည်းတော်တော်လေးကိုထင်းထင်းသိသိပြောနေရတဲ့အနေအထားရှိရဲအဲ့တော့ပြည်သူရဲတပ်ဖွဲ့ဘက်ကရောဘယ်လိုမျိုးစဉ်းစားလို့ရမှာလဲရှင
်ပြည်သူလေးတပ်ဖွဲ့လည်းကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတစ်ခုရဲ့အဖွဲ့အစည်းပါပဲကျွန်တော်အားလုံးကိုပထမရှင်ပြောတာကတော့ကျွန်တော်တွေးလိုက်ရတာပါလေကျွန်တော်ကနေပေါင်း20ကျော်လောက်နိုင်ငံတကာမီဒီယာမှာလှုပ်လာတယ်နိုင်ငံတကာမီဒီယာသမားတယောက်အမြင်နဲ့ချိခဲ့ခဲ့ပါတယ်မီဒီယာအခင်းကျင်းကိုအခုကျွန်တော်ဒီအတွင်းဘက်ကိုရောက်လာတယ်ဆိုကျွန်တော်ဆိုလိုတာကနိုင်ငံတကာမီဒီယာသတင်းသမားတွေဘာမျှော်လင့်လဲဆိုကျွန်တော်ကောင်းကောင်းသိပါတယ်တော့ဒီဘက်ကဘာပေးနိုင်မလဲဆိုတော့ကျွန်တော်လေ့လာလိုက်တဲ့အခါတော်တော်လေးတွေ့ရပါခင်ဗျာမီဒီအစိုးရအရာရှိတော်တော်များများဟာမီဒီယာကိုအရင်ကကြောက်လန့်တစ်စိတ်ရှိပါတယ်အဲ့ဒါကလည်းမီဒီယာသမားတွေမှာလည်းရှိပါတယ်ဘာလို့ဆိုတော့ဘယ်တချို့က ethical မဖြစ်ခဲ့ဘူးအစိုးရအရာရှိဆက်ဆံတဲ့အခါမှာ identity false identity နဲ့မီဒီယာတွေရှိပါတယ်ကျွန်တော်ဆို complaint တွေတင်ရပါတယ်မီဒီယာနာမည်တွေအလွေရှော့ပြောပြန်ပြောတဲ့အခါကျမကင်တော့ဘူးအင်စာလေးလုံလောလုံးမလာဘူးနောက်တချို့ဟာဆိုဒီတက်သက်ကို off the record ပြောရတယ်ဒါပေမဲ့အဲ့ဒါကို binding name ကိုဖွင့်ချစသည်ဖြင့်ပေါ့ခင်ဗျအဲ့ဒီမှာအပြန်အလှန်ယုံကြည်မှုဟာလုံးဝကိုပျက်စီးခဲ့ရပါတယ်မီဒီယာနဲ့ဒီအစိုးရအရာရှိတွေကြမှာပြည်သူ့ရဲတပ်ဖွဲ့ဆိုတော့ပိုဖြစ်မဲ့ထင်ပါတယ်သူတို့အပေါ်မှာသူတို့မှာဒီ media handling နဲ့ပတ်သက်လို့အတွေ့အကြုံတော်တော်နုနေပါတယ်အမှန်ရိုးသားဆိုပြောတာပါအဲ့ဒါကိုအားလုံး အပြန်လဲယုံကြည်မှုနဲ့တိဆောက်ရမှာပါသူတို့နေရာကဝင်ကြည့်လိုက်ရင်လည်းတော်တော်လေးကိုဘေးကျဉ်နေတဲ့အနေအထားဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကသူတို့အပေါ်မှာယုံကြည်မှုရှိလာအောင်ပေါ့လေဟိုကအပြန်လဲယုံကြည်မှုရှိအောင်ပြုစုပြောဆောင်မှုလိုပါတယ်အဲ့ဒါအပေါ်မှာအခြေခံပြီးတော့ကျွန်တော်ရှေ့ကိုတက်လှမ်းရမှာပါခင်ဗျာ
ဒုတိယဝန်ကြီးဦးအောင်လာထွန်းကိုဒေါခင်ဆိုဝင်းကမေးမြန်းတင်ပြသွားတာပါရှင်ခုတော့ကုန်စည်ပြပွဲသတင်းဖက်ဆက်ပါမယ်အမေရိကန်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံမှာမိတ်ဆက်ပေးမယ်ကုန်စည်ပြပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်ရင်ကျင်းမှုဖလှယ်တဲ့အနေနဲ့မြန်မာနိုင်ငံကဒေတာထွက်ကုန်တွေကိုပါပြသထားတဲ့အမေရိကန်ကုန်စည်ပြပွဲမှာကုမ္ပဏီပေါင်း80ကျော်ကခင်းကျင်းပြသနေကြတာပါရန်ကုန်မြို့တပ်မတော်ခမကကုန်စည်ပြပွဲကိုတော့ကိုရင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြပေးမှာပါ
ဒီနေ့ရန်ကုန်မြို့တက်မတော်ခမ်းမှာ American Trade Show American ထုတ်ကုန်ပစ္စည်းတွေကိုပြသနေရဖြစ်ပြီးပြည်တွင်းပြည်ပပြကန်းပေါင်း100ကျော်နဲ့ပြသနေရဖြစ်ပါတယ်။ဒီပြပွဲကိုပြည်တွင်းမှာဒုတိယကြိမ်မြောက်ပြသတာဖြစ်ပြီး American ထုတ်ကုန်ပစ္စည်းတွေမြန်မာပြည်တွင်းမှာဈေးကွက်နေရာရရှိဖို့အဓိကရည်ရွယ်ပြီးလုပ်ရတာဖြစ်ကြောင်းပြပွဲကျင်းပရေးတာဝန်ခံဒေါက်တာဇာနီမောင်မောင်ကအခုလိုပြောပါတယ
်။အဓိကတော့ဒီ American Expo လို့ရရွေးချက်ကတော့ဒီ US ကဘရန်းနေပေါ့နော်အဲ့ဒီဟာတွေပမာပြည်ကိုရောက်ရှိလာပြီးတော့ဒီဘက်မှာဈေးကွက်ကျကျပြပြရရှိဖို့ရဲ့နောက်ကပမာပြည်ကလုပ်ငန်းရှင်တွေနဲ့အမေရိကန်နဲ့ပူးပေါင်းပြီးဆက်ဆက်လုပ်ကန့်နေတဲ့လုပ်ငန်းရှင်တွေချင်းလည်းထိတွေ့မှုရရှိဖို့ရဲ့နောက်ပြီးတော့ကျွန်တော်ဒီပမာကနေပြီးတော့ US ကိုပေါ့ export ပို့ချင်တဲ့ဟာရှိတယ်ဆိုရင်ပေါ့နော်အဲ့လိုမျိုးလုပ်ငန်းရှင်တွေရှိတယ်ဆိုလို့ရှိရင်လည်းအခြေဆက်လေးတွေအပြန်လာမော mutual trade ကိုရဖို့အတွက်ဆိုတာ mutual trade လေးတွေလုပ်တယ်
ဒီပြပွဲမှာအမေရိကန်ထုတ်ကုန်တွေပါဝင်ပြည်တွင်းလက်မှုအနုပညာတွေကိုလည်းနိုင်ငံတကာဈေးကွက်မှာလူသိများလာဖို့ရည်ရွယ်ချက်နဲ့ပြသရောင်းချပေးနေရလို့ဒေါက်တာဇာနီမောင်မောင်ကစပြောပါတယ
်ဒီမှာတော့ American product တွေအပြင်ကျွန်တော်တို့မြန်မာနိုင်ငံကနေထုတ်တဲ့လက်မှုအနုပညာပစ္စည်းတွေပေါ့နော်ဒါမျိုးတွေလည်းပြကြရမယ်ဒီအရာတွေလည်းဈေးကွက်ပေါ့နော် US ဈေးကွက်တွေမကပဲဒီဘက်မှာလာကြည့်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကစိတ်ဝင်စားတော့လာကြည့်တဲ့ခါမှာဒီမှာဆက်ဆက်ပြီးချိတ်ဆက်ရသွားပြီးတော့နိုင်ငံတကာဈေးကွက်ကိုရောင်းချနိုင်မှုအခွင့်အလမ်းများပေါ်ပေါက်လာပါစေဆိုတာမျိုးတွေလည်းလုပ်ဖြစ်ပါတယ်ခင်ဗျာ
ဒီပွဲကို၃ရက်ကျင်းပသွားမှာဖြစ်ပြီးလာပြီးလေ့လာရတဲ့သူတွေကိုလည်းနောက်ဆုံးနေ့မှာကန်ဆတ်မဲတွေဖောက်ပြီးသွားမယ်လို့ဆိုပါတယ
်ကျွန်တော်ဒီမှာအမေရိကန်ကားတွေလည်းပြတယ်ကားနဲ့ဆက်ဆက်အပူပစ္စည်းတွေလည်းပြတယ်ဆိုလို့လေ့လာဖို့အတွက်လာခဲ့တာပါဟုတ်အခြားပစ္စည်းတွေလည်းဒီမှာပြရတယ်ဆိုတော့မနစ်ကလည်းမရောက်တော့ဒီနှစ်တော့ရောက်အောင်လာမယ်ဆိုပြီးလာလိုက်တာပါခင်ဗျာ
မနစ်ကနဲ့မတူတာကတော့ဒီနှစ်မှာအမေရိကန်ကုန်သည်ကြီးများအသင်းကလည်းပူးပေါင်းပြသထားတာကိုတွေ့ရပါတယ် Ford ကားကုမ္ပဏီပါဝင်အစားအသောက်လုပ်ငန်းတွေအတွက်စက်ကရီယာရေထုတ်ပေးတဲ့အမေရိကန်လုပ်ငန်းတစ်ခုဖြစ်တဲ့ SPA ကုမ္ပဏီကလည်းပူးပေါင်းပြသထားပါတယ
်အမေရိကန်ကုန်ပစ္စည်းပြပွဲအကြောင်းကိုစောထက်တင်ပြသွားတာပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ပါမယ်စလေတောက်တာကြောင့်နှလုံးရောဂါလှေဖြတ်တာတွေဖြစ်စေပြီးတနစ်ကိုလူပေါင်း3000လောက်အသေးစောကြရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပါတယ်။မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့စလေမတောက်ရင်းနဲ့မှာစလေတောက်သုံးသူတွေစလေဖြတ်စေဖို့အားပေးဆောင်ရွက်မှုတွေကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းထောက် Lisa Slain သတင်းပေးပို့ထားပါတယ်။မတ်တင်ကြီးထိုက်ကတင်ပြသွားမှာပါ။
နှလုံးသွေးကြောဆံရယောဂါတွေကကမ္ဘာပေါ်မှာလူသေဆုံးမှုအများဆုံးယောဂါတွေထဲကတစ်ခုဖြစ်ပြီးနှစ်စဉ်လူပေါင်း18တန်းလောက်သေဆုံးရပါတယ်။ဒီထဲကလူသုံးသန်းလောက်ကတော့ဆေးလိတောက်သုံးမှုနဲ့တခြားသူတွေတောက်တဲ့ဆေးလိငွေတွေကိုရှုရှတ်ရသူတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်ဆေးလိတောက်တာကြောင့်ကင်ဆာနဲ့အဆုတ်ရောဂါဖြစ်ပွားနိုင်မှုအန္တရာယ်ပိုရှိစေတယ်ဆိုတာကိုအများစုကသိရှိလာပြီလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကူးစက်ရောဂါမဟုတ်တဲ့ရောဂါများကာကွယ်ဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးဒေါက်ဂလတ်ဘက်ချာကပြောပါတယ်ဒါပေမဲ့ဆေးလိတောက်သုံးတာကြောင့်နှလုံးရောဂါနဲ့လေဖြတ်တာတွေဖြစ်နိုင်တယ်ဆိုတာကိုတော့မသိသူများနေတယ်လို့လေ့လာမှုမှာဖော်ပြနေတဲ့အကြောင်းသူကပြောပါတယ
် There are major gaps in the knowledge of cardiovascular disease risks of tobacco use
ဥပမာပြောရရင်တရုတ်ပြည်မှာဆိုရင်ဆေးလိတောက်လို့လေဖြတ်ရတယ်ဆိုတာကိုမယုံကြည်တဲ့အရွယ်ရောက်သူအချို့စားက83ရာခိုင်နှုန်းရှိနေပါတယ်တရုတ်ပြည်မှာဆေးလိတောက်တာကြောင့်နှလုံးရောဂါဖြစ်နိုင်ခြေပိုများစေတယ်ဆိုတာကိုမသိတဲ့အရွယ်ရောက်ပြီးသူက67ရာခိုင်နှုန်းရှိပါတယ
်ဘဟုသုတဆိုတာကအင်အားတည့်ရပါဒါပေမဲ့ဒီအရင်းမှာတော့ဘဟုသုတကအသက်တွေကိုကဲတင်နိုင်တယ်လို့ WHO ရဲ့ဆေးလိတောက်သုံးမှုထင်းချုံရေးအစီအစဉ်ရဲ့စီမံခန့်ခွဲသူဘန်နီယပရာဆတ်ကပြောပါတယ်
Smokers stop smoking. The risks from
cellulite တူတူဆီလေးဖြတ်လိုက်ရင်15နှစ်အတွင်းမှာနှလုံးသွေးကြောဆိုင်ရာယောဂါပြန့်ပွားနိုင်တဲ့အန္တရာယ်ကနေကင်းလွတ်သွားပါတယ်။ဆီလေးဖြတ်ပြီး15နှစ်နောက်ပိုင်းမှာဆီလေးမတောက်ဘူးသူတယောက်အတိုင်းပဲဖြစ်သွားပါတယ်
။2000ပြည့်နှစ်အတွင်းဆီလေးတောက်သုံးမှု29ရာခိုင်နှုန်းကျဆင်းခဲ့ပြီး2016ခုနှစ်အတွင်းမှာတော့20ရာခိုင်နှုန်းရော့ကျခဲ့တယ်လို့ WHO ကပြောဆိုပါတယ်။ဒါပေမဲ့လည်းဆေးလေတောက်သုံးတာကြောင့်သေဆုံးသူက28တန်းကျော်ရှိနေစေလို့လည်းပြောပါတယ်။ဆေးလေတောက်သူတွေရဲ့80ရာခိုင်နှုန်းကျော်ကဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးအရေးအတွက်တိုးလာတယ်လို့လည်းကုလသမဂ္ဂအဖွဲ့ကပြောပါတယ်။အရှေ့လေပိုင်းနဲ့အာဖရိကဒေသတွေကလွဲလို့ကမ္ဘာပေါ်ကဒေသအလုံးမှာတော့ဆေးလေတောက်သုံးမှုရော့ကျလာတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကမှတ်ချက်ပေးပြောဆိုထားပါတယ်ရှင
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
ကျမတို့အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲတိတိုက်ရိုက်ထုတ်လင်းပေးနေပါတယ်။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာလည်းအလွယ်တကူဖတ်ရှုနားဆင်မနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေIDM အသုံးအင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လင်းပို့ချပေးနေသလိုဗီဒီယိုအစီအစဉ်ဖြစ်တဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရစေ။အခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေးကပြောပြပေးပါဦး
။ EU ဥရောပသမဂ္ဂကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုရဲ့တင်သွင်းတဲ့တမနစ်အပေါ်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံသတ္ထုအပေါ်အခွန်10ရာခိုင်နှုန်းအမေရိကန်ကဒီနေ့တောက်ကြတဲ့ကစပြီးတော့တွန်းမြစ်စီးကြလိုက်တာကြောင့်အတ္တလန်နဲ့ရဝင်းဒေသနိုင်ငံတွေမြောက်အမေရိကနိုင်ငံတွေနဲ့အမေရိကန်ချောင်းမှာကုန်သွယ်ရေးထင်မှားမှုတွေတိုးလာစေပါတယ်။တောင်ကိုရီးယား၊အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးစတဲ့နိုင်ငံတွေနဲ့ပတ်သက်လို့တော့တမနစ်နဲ့အလူမီနီယံတင်သွင်းမှုပမာဏကိုကန့်သတ်ဖို့အမေရိကန်ကညှိနှိုင်းခဲ့တယ်လို့အမေရိကန်ကုသရေးဝန်ကြီးဝီလ်ဘာရော့စ်ကသတင်းထောက်တွေကိုတယ်လီဖုန်းနဲ့ဖြေကြားခဲ့ပါတယ်။တရုတ်နိုင်ငံကြားရေးဌာနကတော့အမေရိကန်ရဲ့အခုလိုဆုံးဖြတ်လုပ်ဆောင်မှုနဲ့ပတ်သက်လို့တခြားနိုင်ငံတွေအနေနဲ့လည်းကိုယ့်ရဲ့ပုံမှန်ကုန်သွယ်ရေးကိုမထိခိုက်အောင်ကာကွယ်ဆောင်ရွက်သင့်တယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။နိုင်ငံဆက်ဆက်ရေးတိုးတက်ကောင်းမွန်ဖို့ရည်ရွယ်ပြီးတောင်တဲ့မြောက်ကိုရီးယားကအဆင့်မြင့်အရာရှိတွေဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမကျင်းပခင်မှာပြုလုပ်တဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။နှစ်ဖက်ကောင်းဆောင်တွေသဘောတူထားကြတဲ့အကြောင်းအရာတွေကိုအဆင်ပြေပြေချောချောမွေ့မွေ့နဲ့အကောင့်ထဲပေါ်နိုင်ဖို့နဲ့ဆိုင်တဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးကဒီကျင်းပတဲ့ဆွေးနွေးပွဲအတွင်းကိုမသွားခင်မှာသတင်းထောက်တွေကိုပြောကြားခဲ့ပါတယ်ရှင်။ Shangri-La Dialogue Lock လို့ခေါ်တဲ့အာရှဒေသတွင်နိုင်ငံတွေနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲတက်ရောက်ဖို့စင်ကာပူကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဂျင်မက်တစ်ဝင်ကြီးဂျင်မက်တစ်ကတော့ဒီကနေ့ဒီစင်ကာပူဝင်ကြီးချုပ်လီရှန်လွန်းနဲ့တွေ့ဆုံခဲ့တယ်လို့မြန်မာအပါအဝင်အရှေ့တောင်အာရှနိုင်ငံတွေကကာကွယ်ရေးဆိုင်ရာထိပ်တန်းအရာရှိတွေနဲ့လည်းအစည်းအဝေးမတိုင်ခင်မှာတီးခြားတွေ့ဆုံပါတယ်။ဗီယက်နမ်ကာကွယ်ရေးဝင်ကြီးနဲ့ဒီကနေ့အစောပိုင်းတွေ့ဆုံဆွေးနွေးတာမှာတော့အရှေ့တောင်အာရှဒေသလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုကဂတိကဝတ်နဲ့အညီဆက်လက်ဆောင်ရွက်သွားမယ်ဆိုတာကိုဝင်ကြီးမက်တစ်ကထပ်လောင်းအတည်ပြုပြောခဲ့ပါတယ်။စပိန်ဝင်ကြီးချုပ်မာရီယာနိုရက်ဂျွိုင်းလွှတ်တော်မှအယုံကြည်မရှိအဆိုနဲ့ဒီနေ့ဖယ်ရှားခံလိုက်ရပြီးတဲ့နောက်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ဒရိုဆန်ချက်စ်စပိန်နိုင်ငံရဲ့ဝင်ကြီးချုပ်ဖြစ်လာပါတော့မယ်ရှင်
။တရင်အချင်းချက်ကိုမှခင်ပြူတွေကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝေးအောင်ဖြစ်ပြီးစပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အတန်ညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9335နဲ့လလမီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းဘယ်ကျေးဇူးတင်ပါတယ
် This program has come to you from the Voice of America, Washington.
From Washington,